ဖိလစ်ပိုင်နိုင်ငံမှာတိုင်ဖွန်းမွန်တိုင်းတန်တင်သူတွေအရေးပေါ်အကူအညီတွေစတင်လက်ခံရရှိနေကြပြီဖြစ်ပေမဲ့မွန်တိုင်းတင်ပြီး9ရက်ကြာလာတဲ့အထိအစားအသောက်နဲ့နေစရာအခက်အခဲတွေကြုံနေကြရတဲ့ဒုက္ခတွေပေါင်းထောင်ထောင်ချီပြီးရှိနေဆဲဖြစ်ပါတယ်။အကူအညီတွေမရနိုင်ပဲဖြစ်နေရတဲ့အတွက်လဲမွန်တိုင်းကြောင့်လုံးဝနှိပါဖြစ်စီသွားတဲ့တက်ကလိုဘန်မြို့နီးကအစိုးရရဲ့စံကိုတော်တစ်လုံးကိုဒုက္ခတွေဝင်ရောက်လူရရမှာပြိုကျပြီးဒီကနေ့မှပဲလူရှိဦးသေဆုံးခဲ့တာပါ။တိုင်ဖွန်းမွန်တိုင်းဟိုင်ယန်ပြည်ရဲတောက်ချာနေမှာဝင်ရောက်တက်ခတ်ခဲ့ရကသေဆုံးသူဖြစ်ဒီကနေ့အထိအတည်ပြုနိုင်သူ2295ယောက်ရှိသွားပြီဖြစ်တဲ့အကြောင်းလဲအစိုးရကဒီကနေ့ပဲကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအလံဝေးတဲ့နေရာတော်များကိုမရောက်နိုင်သေးတာကြောင့်အတိအကျမသိရသေးတဲ့အတွက်တကယ်တမ်းသေဆုံးသူအရေအတွက်ဟာဒီထက်ပိုများလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။လက်လက်မမီတဲ့ဒေသတွေမှာအရေးပေါ်အကူအညီတွေပေးရနိုင်ဖို့ရဟယင်တွေလေယာဉ်တွေနဲ့အတူအမေရိကန်လေယာဉ်တင်သင်္ဘော USS George Washington နဲ့နောက်ထပ်သင်္ဘော5စင်းလည်းဒီကနေ့ပဲဖိလစ်ပိုင်နိုင်ငံကိုရောက်လာပါတယ်။အမေရိကန်သင်္ဘောအုပ်စုကတော့ကမ္ဘာမှာအင်အားအပြင်းထန်ဆုံးတိုင်ဖွန်းမွန်တိုင်းတန်ခံခဲ့ရတဲ့ဒုက္ခသည်တွေအတွက်တောက်ရီတန်လီတာပေါင်းတန်းနဲ့ချီပြီးနေ့စဉ်ပြန့်ဝေရမှာလဲဝိုင်းဝန်းကူညီသွားကြမှာပါ။